ပြည်ထောင်နိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့မှာတော့ပြည်ထောင်အောက်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်ကိုလည်းတွားရောက်ခဲ့ပါတယ်။ဒီခီးစဉ်အတွင်းမှာပြည်ထောင်ဝန်ကြီးချုပ်နဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒေသတွင်းကမြန်မာတမ်းမကြီးတွေနဲ့မနေ့ကတွေ့ဆုံခဲ့တာမှာတော့နိုင်ငံသားတွေရဲ့အကျိုးစီးပွားကိုကာကွယ်ဆောင်ရှောက်ဖို့တော်အောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ပြည်ထောင်ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာတော့ဖွံ့ဖြိုးရေးကိစ္စနောက်လုံခြုံရေးကိစ္စတွေကိုအဓိကထားဆွေးနွေးမယ်လို့လည်းခန့်မှန်းကြပါတယ်။မတ်သိန်ကြီးထိုက်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဗီဂျင်းနိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဒီကနေ့မှာတော့ဗီဂျင်းအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘာကောင်းနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီနောက်မှာတော့မြန်မာနိုင်ငံသားတချို့တက်ရောက်နေတဲ့ကာကွယ်ရေးဆိုင်ရာလေ့လာရေးတော်ဝင်ကောလိပ်ကိုတွားရောက်ခဲ့ပြီးဗိုလ်ချုပ်ကြီးဆာခရစ်စတိုဖာဒီဘာရယ်ကျောင်းအုပ်ကြီးစာတွန်ဖိလစ်တို့နဲ့တွေ့ဆုံခဲ့တဲ့အကြောင်းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကာကွယ်ဆိုင်ရာလေလာရေးတော်ဝင်ကောလိပ်မှာတော့ကာကွယ်ရေးဝန်ကြီးဌာနကဗိုလ်မှူးကြီးအောင်မြင့်ဦးနဲ့ငြိမ်းချမ်းရေးကော်မရှင်ကဦးမိုးစောဦးတို့တက်ရောက်နေတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ဗီတင်ခီးစဉ်အတွင်းမှာဗီတင်ဝန်ကြီးချုပ်ထရီဇာမီအပါအဝင်ဗီတင်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိနေပါတယ်။ဒါ့အပြင်ဗီတင်အခြေစိုက်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLDLA အဖွဲ့နဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ဗီတင်အခြေစိုက် NLDLA ခေါင်းဆောင်ဒေါက်တာဝင်းနိုင်ကဒေါက်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အဲပထမကသူကတွေ့ဖို့ဆိုပြီးတော့ကျွန်တော်တို့ကိုဟိုပြောထားတယ်။ဒါပေမဲ့လောလောဆယ်သူကဗီတင်အစိုးရရဲ့အပုဂ္ဂိုလ်နေများနေလို့တဲ့အဲမတွေ့နိုင်သေးဘူးဆိုပြီးတော့ကျွန်တော်လည်းစောင့်နေရတယ်လေ
။ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ရဲ့အသင့်ဆောင်ဆိုင်နေဖို့ကိုလည်းဒီကနေ့မနက်ပိုင်းမှာပဲဗီတင်အခြေစိုက်မြန်မာတန်ယုံတာဝန်ရှိသူကဖုံးဆက်အကြောင်းကြားထားတယ်လို့လည်းဒေါက်တာဝင်းနိုင်ကပြောပါတယ်။ဗီတင်ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာတော့နိုင်ငံရဲ့လုံခြုံရေးနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုအဓိကထားဆွေးနွေးပွဲရှိတယ်လို့လည်းဒေါက်တာဝင်းနိုင်ကသုံးသပ်ပါတယ်
။အဲလောလောဆယ်တိုက်ပြည်မှာရှိနေတဲ့အရေးကြီးကိစ္စတွေပေါ့နော်။ဒီခုနပြောတဲ့အဲတိုက်ပြည်မှာလုံးမဲ့စီမံငင်းကြီးပေါ့ဒါတွေလည်းပါမှာပေါ့နော်နောက်လုံးမျိုးရင်းကိစ္စတွေလည်းပါမယ်လို့ယူဆပါတယ်ကြာသေးခင်ကပဲအဲရန်ကုန်ကြီးချုပ်ဦးဖြိုးမသိန်းလာသွားတဲ့အခါမှာ central land မှာသူ presentation တစ်ခုလုပ်သွားတယ်အဲ presentation မှာ new yangon project အပါအဝင်ပေါ့နော်ဒီအဲကြိုက်ကားတဲ့လုံးမဲ့စိတ်ကလုပ်ငန်းနေနောက်တစ်ခုဟိုကျွန်တော်တို့စက်မှုလုပ်ငန်းနေနောက်တစ်ခုဟန်တာရီလေးငွေကိစ္စတွေနောက်လုပ်ငန်းတွေတော်တော်များများ project တွေပေါ့နော်အဲကိုယ်တင်ပြဆွေးနွေးပြီးတော့အစီအစဉ်သွားတယ်သူကလည်းပြောသွားတယ်ဒီသူမလာခင်မှာနိုင်ငံ30ကကုမ္ပဏီ150နဲ့အကုန်လုံးစီစဉ်ထားရပြီလားဒါလည်းတော့သူကိုယ်တိုင်အစီအစဉ်နဲ့ project တွေဆိုတော့ဒါသူ့အချိန်မီပြီးသွားမယ်ဆိုတော့ဒါတွေကတော့သူကသူ in place ဖြစ်နေပါတယ်ကျွန်တော်တို့ကဘာမှစိတ်ကူးစရာအကြောင်းမရှိပါဘူးနောက်ဒီ new yangon project မှာလည်းဒီ US ရဲ့ UK ရဲ့ Indonesia ရဲ့နောက် Japan ရဲ့ Korea ရဲ့ကတွဲပြီးတော့အားလုံးလုပ်မယ်နောက်တစ်ခုကဒီဝင်းကျုံရဲ့ခီးစဉ်မှာလည်းဒီဟိုကနေပြီးတော့ဒီလိုဆိုအနေပြီးတော့ဒေါ်လာ300ကိုကြီးလိုက်တယ်တရားမြို့ရံကို project ဆိုတော့ဒါရီကအကုန်လုံးစီမံမိသားကိစ္စတွေဆိုတော့အားလုံးသူ target တိုင်းနဲ့သူပြီးသွားမယ်ကျွန်တော်ကယုံကြည်ပါတယ
်ဒေါ်ဆန်းစုကြည်ရဲ့ meeting key စင်မှာတော့မိသားစုဝင်နေနဲ့လည်းတွေ့ဆုံခဲ့တာပါမနေ့တုန်းကတော့ဥရောပအရှေ့လဲပိုင်းနဲ့အာဖရိကဒေသတို့ကမြန်မာအတန်အမတ်ကြီးတွေနဲ့လန်ဒန်မြို့ကမြန်မာတန်ယုံမှာတွေ့ဆုံဆွေးနွေးခဲ့တယ်လို့လန်ဒန်အခြေစိုက်မြန်မာတန်ယုံတာဝန်ခံတဦးကပြောပါတယ်
ကျွန်တော်လည်းပါဆိုတဲ့ဒီကိစ္စတွေကိုကျွန်တော်တို့လည်းကျွန်တော်တို့ပြီးမသိဘူးကျွန်တော်တို့လည်းဒါဟိုပေါ့လေဟိုဘလော့ခွန်ပဲကျွန်တော်တို့ကဒီဒေတာကဝန်တာဒီကိစ္စတွေကကျွန်တော်တို့မသိဘူးเนาะအားကြောင့
်မနေ့ကတော့ဆရာတို့တန်ရုံးပါပဲဟိုတန်မှတ်ကြီးတွေနဲ့တော့တွေ့ကြသေးတယ်မဟုတ်
ဟုတ်တယ်ဟုတ်ပါတယ်မနေ့ကကိစ္စတော့မနေ့ကတော့ဒီမှာဒီအစီဝေးလောက်တဲ့စားတွေပါလေမနေ့ပြီးသွားပါပြီ
မြန်မာတမ်းမကြီးတွေနဲ့တွေ့ဆုံတာမှာတော့အစိုးရရဲ့မူဝါဒနဲ့လမ်းစဉ်တွေဦးစားပေးလုပ်ငန်းတွေနိုင်ငံခြားရေးမူဝါဒတွေကိုဒေါက်ဆန်းစုကြည်ကရှင်းလင်းပြောကြားခဲ့ပြီးတမ်းမကြီးတွေအနေနဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေကိုကာကွယ်စောင့်ရှောက်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ဗီတင်ခီးစင်ပြီးမှာတော့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကိုခီးစင်မှာဖြစ်ပြီးအမေရိကန်သမ္မတဘရက်ကိုဘာမှဒုတိယသမ္မတဂျိုးဘိုင်ဒင်အပါအဝင်နိုင်ငံခြားရေးဝန်ကြီးတို့နဲ့ပါတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ဝါရှင်တန် DC မှာအမေရိကန်အစိုးရခေါင်းဆောင်လေးနဲ့တွေ့ဆုံပြီးမှာတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ကိုတွေ့ရောက်ပြီးကုလသမဂ္ဂအစည်းအမြင်အရာရှိကြီးများအစည်းအဝေးနဲ့ကုလသမဂ္ဂအထွေထွေညီလာခံတို့မှာမိန့်ခွန်းပြောဖို့စီစဉ်ထားပါတယ်ရှင်